ဆောင်969ခုနှစ်တုန်းကရှမ်းပြည်နယ်တောင်ပိုင်းဒေသခံရွာသား90ကျော်အစုလိုက်တပ်ခံရတဲ့နေ့ကိုဆွဲပြုတ်ပြီးတော့အခုစွန်လ16ရက်နေ့ကိုရှမ်းမျိုးရာလူခွေးရင်နေ့ဖြစ်ရှမ်းပြည်နယ်တွင်းကဖွဲ့စည်းတွေကနေတတ်မှတ်ကြေညာတဲ့သတင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရှမ်းနိုင်ငံရေးပါတီတွေနဲ့ရှမ်းလက်နက်ကန်အဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီကနေဒီကနေ့ဇွန်လ16ရက်နေ့ကိုရှမ်းမျိုးသားလူခွေးရင်းနေ့ဖြစ်သတ်မှတ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ရှမ်းစစ်ပြည်ဒုက္ခသည်တွေရဲ့ကနေ့ကြုံနေရတဲ့ခက်ခဲတွေကိုလည်းထောက်ပြပြောဆိုခဲ့ပါတယ်။လူခွေးရေးချိုးဖောက်ခံရတဲ့ရှမ်းပြည်နယ်ကရှမ်းမျိုးသားတွေအတွက်ရည်စူးပြီးရှမ်းမျိုးသားလူခွေးရင်းနေ့ဖြစ်သတ်မှတ်တာဖြစ်တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီပြောခွင့်ရဆိုင်းလာကပြောပါတယ်။
လူခွေးရေဆိုးဆုံးခဲ့ရတဲ့ကျွန်တော်ရှမ်းပြည်သားတွေကိုဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ရခြင်းဖြစ်တယ်။ရေရင်းကတော့တမန်ချဲ့ရဲ့စုတွေတက်ပြီးမပေါ်ပေါက်ဖို့ရယ်တရားမျှတမှုပေါ်ရင်းနဲ့ဒီချင်းချင်းချင်းတည်ဆောက်နိုင်ရေးဒါတွေအတွက်ကိုရည်ရွယ်ပြီးတော့မှကျွန်တော်ဒီလိုနေရင်းရှိတယ်ဆိုလို့ရှိရင်တော့ဒီကျူးလွန်ခါနဲ့လူတွေတက်ပြီးကျူးလွန်မခါရအောင်ကျူးလွန်ခဲ့တဲ့ပုဂ္ဂိုလ်တွေကိုလည်းပဲအပြစ်ရှိရင်ရှိတယ်လို့ဝန်ချတောင်းပန်တာမျိုးပြန်လည်ကြေညာပေးတာမျိုးလုပ်နိုင်အောင်ရည်ရွယ်ပြီးတော့မှဒီအရေးနဲ့ဆိုတော့ကျွန်တော်သတ်မှတ်ရခြင်းဖြစ်ပါ
လက်ရှိရှမ်းပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားစစ်ရေးပဋိပက္ခမငြိမ်းသေးသလိုဒေသခံရွာသားတွေလူခွေးရေးချိုးဖောက်ခံရဆဲလို့ဆိုင်းလာကဆိုပါတယ
်လူခွေးရေးချိုးဖောက်ခံရမှုကတော့ရှမ်းပြည်နယ်အနှံ့မှာလက်ရှိရတဲ့ဖြစ်နေသေးပေါ့နော်အထူးသဖြင့်တော့လက်နက်ကန်ပဋိပက္ခပေါ်များတဲ့ရှမ်းပြည်နယ်မြောက်ပိုင်းပေါ့နော်အဲဒီမှာဖြစ်နေတယ်နောက်ကချင်ပြည်နယ်ရှမ်းပြည်နယ်အဆက်မှာလည်းဒီကိစ္စတွေဒီနေ့ထိမငြိမ်းသေးသေးပါဘူး
ရှမ်းမျိုးသားလူခွေးရင်းနေ့ဖြစ်သတ်မှတ်တဲ့ဇွန်လ16ရက်နေ့ဟာ1998ခုနှစ်ကဂွန်ဟိမ့်မြို့နယ်မှာရွာသား59ဦးတပ်ဖြတ်ခံရတဲ့နေ့ကိုဆွဲပြုတ်ပြီးသတ်မှတ်ခဲ့ပါတယ်ဂွန်ဟိမ့်မြို့နယ်တွင်အမျိုးသားရောမျိုးသမီးများပြားအသက်ခံရတဲ့ဖြစ်စဉ်ကိုထိုင်းမြန်မာနယ်စပ်ဂုံကျော်ရှမ်းဒုက္ခသည်စခန်းတာဝန်ခံဆိုင်းလင်းကအခုလိုပြောပါတယ
်လူခွေးရင်း23နှစ်လောက်ပါ97အဲ့ဒါဟိုဂွန်ဟိမ့်မြို့နယ်ထဲကလေဆိုက်ခေါင်ဆိုတဲ့အရွာပါဟောနော်အရွာတူခရောဖြတ်လေးဖြတ်ဆိုတာရှိတာဟောဖြတ်လေးဖြတ်ကာလာမတီရွာကြတယ်သူတို့မောက်ထုတ်တော့ဗောမောက်ထုတ်တော့သူကအလုံးမောင်50ခုရတယ်သူတို့ဒီဒီခါတော့ကျွန်တော်ယူတာဗောဗျာသူနဲ့တက်တယ်တက်ထိုးတာဗောဗျာသူတော့အဲ့မှာသူတို့အကုန်လုံးအတပ်လိုက်တာဗောပစ်တက်လိုက်တာဗော
မြန်မာစစ်တပ်နဲ့ရှမ်းလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းရွာသားများပြားဟာထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့ဒုက္ခသည်စခန်း6ခုမှာစစ်ဘေးသိမ်းရှောင်နေရဆဲရှိပါတယ်။လွယ်ကော1လွယ်ဆန်6လွယ်လန်လွယ်တိုင်းလျန်ကောင်းမှုမိန်ကုန်းကျော်စတဲ့ဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ဒုက္ခသည်6000ခန့်ဟာနိုင်ငံတကာအကူအညီပေးဖွဲ့ကနေရိတ်ခါဖြတ်လိုက်တာကြောင့်အခက်ကြုံနေရတယ်လို့ကုန်းကျော်ရှမ်းဒုက္ခသည်စခန်းတာဝန်ခံဆိုင်းလင်းကဆက်ပြောပါတယ်။
ဒီ BC တော့ဖြတ်တာကတော်လေးကြာတာပြီကုန်းကျော်တော့ထိုင်းနေမှာရှိတဲ့တခုကြီးတော့ရှန်ကဲနောက်တော့တခြားနေစားတခြားမှာရှန်ကဲငါးခုရှိတယ်ပဲအဲ့ဒါတွေအလုံးတော့ဒီကြီးကဖြတ်တာကြာပြီနေရှင်ရအပြည့်စင်ရှင်တော့6000နီးပါးရှိတော့ကုန်းကျော်ကဲနဲ့ဆိုင်တခြားရှန်ကဲများပို့ပြီးတော့အထိနာတာပေါ့ဒီလက်ရှိတဲ့ပတ်ဝန်းကျင်မှာတေသမားတွေကစစ်သွင်းနဲ့ပြေးပြီးဆိုင်တာမျိုးအမှားဟိုအေးစားလောက်ကြတာပါဒါပေမဲ့အခုကိုဗစ်ကာလကျတော့လည်းအလုပ်ကပို့ပြီးတော့ဟိုအကန့်တက်ဖြစ်သွားနော်ဒီချုပ်ရဲဆိုပြီးတော့မှအပြင်လူပေးမှုဆိုအမျိုးတင်းကျပ်တာလည်းအလုပ်ကဲတော့ပို့ပြီးတော့ခက်ခဲတာပေါ့နော
်ဂုံကျော်စိတ်ပြေဒုက္ခတဲ့စခန်းနေထိုင်သူတွေဟာထိုင်းဘက်မှာလောလောကန်နေရပြီးဂျန်ဒုက္ခတဲ့စခန်းနေထိုင်သူတွေကတော့လေယာဉ်နဲ့ခြံငှားလောကန်နေရပြီးကိုဗစ် -19 ရောဂါကာလတွင်အလုပ်လုပ်ဖို့ခက်သွေ့နေတယ်လို့ဆိုင်းလင်းကပြောတာပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ကြောင်မဲတီပေါ်နန့်ဆန်မူဆယ်ဒေသဘက်တွေမှာလည်းမြမသမတော်နဲ့တန်းပလောင်တပ်ဖွဲ့ TNLA နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲစဉ်ကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေစစ်ပီးသိမ်းရှောင်နေရပါတယ်။ဒီစစ်ရှောင်တွေဟာတိုက်ပွဲချင်းနေတည်ငြိမ်လိုက်ရင်နေရာရင်းကိုပြန်လိုက်တိုက်ပွဲဖြစ်ရင်ပြန်ပြေးလိုက်နဲ့နေမြေအေးချမ်းမှုမရှိသေးပါဘူး။မြမသမတော်အနေနဲ့ရှမ်းပြည်နယ်မှာအပြစ်ခံရဆဲထားတဲ့ဆိုပေမဲ့တန်းပလောင်တပ်ဖွဲ့ TNLA နဲ့တိုက်ပွဲပြင်းထန်နေဆဲဖြစ်ပြီး RCS တောင်ပိုင်းရှမ်းပြည်သမတော်SSPP မြောက်ပိုင်းရှမ်းပြည်သမတော် KIA ကချင်လွတ်လပ်ရေးအဖွဲ့တွေနဲ့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်